2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်တုန်းကလိမ်ဖျော်ပြေးရေးမယ်ကိုငွေပေးနှုတ်ပိတ်ခဲ့တာနဲ့ဆိုင်တဲ့အမှုအတွေ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုဇန်နဝါရီလ10ရက်နေ့မှာပြစ်ဒဏ်ချမှတ်မယ်လို့နယူးယောက်မြို့တရားသူကြီးကရက်သတ်မှတ်လိုက်ပါတယ်။သမ္မတကြမ်းကြိမ်ပွဲလုပ်ဖို့10ရက်အလိုမှာပြစ်ဒဏ်ချမှာဖြစ်ပေမဲ့ထောင်ဒဏ်ချမှာမဟုတ်တယ်လို့ငွေဒဏ်လည်းရိုက်မှာမဟုတ်ဘူးလို့တရားသူကြီးဟွမ်မာချန်ကတောက်ချာနေကထုတ်ပြန်တဲ့ဆုံးဖြတ်ချက်မှာအရေးအမွေပြောကြားထားပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတထရမ့်ဇန်နဝါရီ20မှာသမ္မတတာဝန်လွှဲယူတဲ့အခါမှာပြင်းမှုကျူးလွန်ခဲ့သူပထမဆုံးသမ္မတအနေနဲ့မှတ်တမ်းဝင်သွားမှာဖြစ်ပါတယ်ပြည်တံချမဲ့ဆယ်ရက်နေကြရင်တရားရုံးကိုလူကိုယ်တိုင်ဖြစ်စီအွန်လိုင်းကနေဖြစ်စီလာဖို့အတွက်တရားသူကြီးကထရမ့်ကိုဆင့်ခေါ်ထားပေမဲ့သူ့ရဲ့ရှေ့နေရအနေနဲ့အဲ့ဒီနေ့မှဒီပြည်တံမချနိုင်အောင်လို့အယူခံဝင်မယ်လို့ခန့်မှန်းရပါတယ်။သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့မှတ်တမ်းတွေကိုလိမ်ညာပြသခဲ့တယ်ဆိုတော့အမှုပေါင်း34မှုအတွက်ထရမ့်မှာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားပြီးတော့ဇန်နဝါရီ10ရက်မှာပြည်တံချတော့မှာဖြစ်ပါတယ်။အပြစ်ရှိတဲ့မှုတွေထဲမှာဒီလိမ်ဖျော်ပြေးရေးမယ် Stormy Daniels ကိုနှုတ်ပိတ်ခငွေပေးခဲ့တာကိုဖုံးကွယ်မှုလဲပါပါတယ်ထရမ့်ကတော့ဒီဆွဆွဲချက်တွေဟာမှားယွင်းလှုပ်ကြံမှာဖြစ်ပြီးတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့ပြောကြားထားပါတယ်ရှင်